ရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရခိုင်ပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးတွေထိုးပေးနေပါတယ်ဒါပေမဲ့မွတ်စလင်ဒုက္ခသည်စခန်းတချို့မှာတော့ကိုဗစ်ကာကွယ်ဆေးမထိုးရသေးဘူးလို့စခန်းတွေကဒုက္ခသည်တွေကပြောပါတယ်စစ်ကောင်စီဘက်ကတော့တနင်္ဂနွေနေ့အတိုင်းအတာနဲ့ကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုလုံဆောင်နေတယ်လို့ပြောထားပါတယ်ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တရင
န်ဒီကာွယ်ဆေးတွေထိုးပေးနေတာပါကြောက်တော်မျိုးနယ်ကညောင်ချောင်းပြည်တွင်းဒုက္ခသည်စခန်းမှာအသက်65နှစ်နဲ့အထက်လူကြီးပိုင်းတွေကိုကာကွယ်ဆေးပထမအကြိမ်ထိုးပေးသွားတယ်လို့စခန်းတာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ
်ကျွန်တော်တို့ဒီကျွန်တော်တို့စစ်ဆောင်စခန်းမှာဒီ65နှစ်အထက်ဟိုငါးဆင်နဲ့ခြေဦးကိုဟိုခြေလပိုင်းဆေးနေကဟိုအော်ထိုးပြမယ်နောက်ထိုးပြမယ်ထိုးပြမှာကိုတော့ကျွန်တော်လေးကျန်ပြီးဘူးကျူပြီးတော့ဒီပြောတတ်တာလည်းမရှိသေးဘူးကော
ရခိုင်မြောက်ပိုင်းကစစ်ပေဒုက္ခသည်စခန်းတော်တော်များမှာကိုဗစ်ကပ်ဝဲဆေးထိုးပေးတာတွေရှိပေမဲ့လည်းစစ်တွေမျိုးနဲ့အတွင်းကလူကြီး3000ကျော်လောက်နေထိုင်တဲ့တက်ကက်ပြင်းမွတ်စလင်ဒုက္ခသည်စခန်းမှာတော့အခုထိကာကွယ်ဆေးမထိုးသေးပါဘူးကျွမ်းမရေးဌာနကကိုဗစ်ကပ်ဝဲဆေးထိုးဖို့စီရင်ကောက်ထားပေမဲ့ဘယ်တော့ကာကွယ်ဆေးထိုးပေးလဲဆိုတာကိုမသိသေးဘူးလို့တက်ကက်ပြင်းဒုက္ခသည်စခန်းကဦးမောင်လေးကပြောပါတယ်
အဲ့ကျွန်တော်တို့ဒီကတည်းကအသာကြီးတက်ကြီးရောကိုလာပြီးတူပေးမြေတော့ကိုစတော့သူတို့ပြောတော့တယ်နှစ်ပတ်လောက်ရှိပြီသူတို့ဒီမှာအကြောင်းကြားတာအခုတိတော့လာပြီးတော့သူတို့တော့မပြောသေးဘူးကောအဲ့တော့ကျမကြီးကလာပြီးတော့ပြောတယ်လို့ဒီမှာဒီကျမတော့ကော်မတီကြီးနောက်ပြီးရွာမှလူကြီးတွေတရင်တော့တော့ပါတော့
မြန်မာတနိုင်ငံလုံးမှာရှိတဲ့ဒုက္ခသည်စခန်းတွေမှာကိုဗစ်ကာကွယ်ဆေးထိုးနိုင်မှုအတွက်စစ်ကောင်စီကဆောင်ရွက်နေတယ်လို့တနိုင်ငံလုံးကိုဗစ်ကာကွယ်ဆေးထိုးပေးနိုင်မှုလည်းဆောင်ရွက်နေတယ်လို့စစ်ကောင်စီပြောဝင်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းကိုပြောထားပါတယ
် ICT ကြံ့နေပါတော့အပြင် IDB ကြံ့နေ IDB ကနေကကချင်မှာရှိတယ်ရခိုင်မှာရှိတယ်အဲတချို့ရှမ်းမှာရှိတယ်အဲ IDB ကလူတွေကိုလည်းဆေးထိုးနိုင်ရေးကျွန်တော်တို့အဲ့ဒါကိုထိုးနေအောင်ရနေရှိပါတယ်အဲဒီကိုဗစ်ကြောင့်သာကာလမှာပေါ့လို့ EO ဒီကောအဲကျွန်တော်တို့အနေနဲ့ဒီ IDB ကလူတွေကိုတနင်္ဂနွေမှာရှိတဲ့လူတွေကိုဒီကိုဗစ်ဆက်ကူးရောဂါဆေးကာကွယ်ဆေးထိုးနိုင်ဖို့အတွက်ဤသို့ဥပမာဆန္ဒထားမှာမဟုတ်ပါဘူးအဲဒီအစိုးရအနေနဲ့ဒီလိုမှခြံရထားမှာမဟုတ်ဘူးလက်တွေ့ဆောင်ရွက်သွားမှာဖြစ်တယ်ဒီလိုဆောင်ရွက်နိုင်ဖို့လဲကျွန်တော်တို့ဖြည့်ဆက်ပြီးဆောင်ရွက်လျက်ရှိတယ်ဖြည့်ဆက်ဆောင်ရွက်လျက်ရှိတယ်မှာကိုဗစ်ကာကွယ်ဆေးရဲ့ဆက်မပြတ်ရောက်ရှိနေတာရှိတယ်ဒါပြင်နောက်ထပ်24တန်းပေါ့နော်ပြည်ုံနိုင်ငံကနေရပ်တည်လို့လဲတော့ဒီဒီတဲ့သူနဲ့ပါချင်အားလည်းပါပြီ
ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည်တွေခိုးလုံနေတဲ့ IDB စခန်းတွေနဲ့စစ်ပေးဒုက္ခသည်တွေအတွက် Sinovac ကိုဗစ်ကာကွယ်ဆေး5000ရခိုင်ပြည်နယ်မှာရောက်ရှိနေပြီးအဲ့ဒီစေတွေကိုစစ်ပေးဆောင်3000နဲ့ IDB 2000ကိုထိုးဖို့ရာထားတယ်လို့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရရဲ့ဩဂုတ်လ22ရက်နေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကရခိုင်လက်နက်ကိုင် AA နဲ့တပ်မတော်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နေရဲဆုံးခွာထွက်ပြေးခဲ့ရတဲ့စစ်ပေးဒုက္ခသည်တသိန်းကျော်လောက်ဒုက္ခသည်စခန်းတွေမှာလက်ရှိအခြေအနေရှိနေပါသေးတယ်။ဒါ့အပြင်ပြီးခဲ့တဲ့2019တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်နဲ့မွတ်စလင်တွေကြားလူမျိုးရေးအခြေခံနဲ့ပဋိပက္ခတွေဖြစ်ပွားခဲ့ပြီးအာဏာပိုင်တွေဘက်ကနယ်မြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာကြောင့်တိုင်းနဲ့ချီတဲ့မွတ်စလင်တွေဟာပြည်တွင်းဒုက္ခသည် IDP စခန်းတွေမှာလက်ရှိအချိန်ထိနေထိုင်နေကြရပါတယ်။ရခိုင်ပြည်နယ်မှာပြည်နယ်ကောင်စီဘက်ကကိုဗစ်ကာကွယ်ဆေးထိုးလုပ်ငန်းတွေကိုလှုပ်ဆောင်နေပြီးရခိုင်ပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ကိုဗစ်ကူးစက်မှုထုတ်ပြန်ချက်အရကူးစက်ခံရမှုနည်းပါးလာတာကိုတွေ့ရပါတယ်ခင်ဗျာ။